ကမ္ဘာနိုင်ငံပေါင်း189နိုင်ငံကစီးပွားရေးအတွက်ကောင်းမွန်တဲ့ဝင်းကျင်ဖန်တီးမှုအခြေအနေအစီရင်ခံစာမှာမြန်မာနိုင်ငံက182နေရာမှာရှိနေပါတယ်။မြန်မာနိုင်ငံဟာစီးပွားရေးဆိုင်ရာစီးပင်းစည်းကမ်းသတ်မှတ်ချက်တွေတိုးတက်ဖို့အတွက်လက်ခံနိုင်လောက်တဲ့အတိုင်းအတာနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်လို့ကမ္ဘာဗန်နဲ့နိုင်ငံတကာဘန်ဒါယေးကော်ပိုရေးရှင်း IFC တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဆက်တကြိမ်မြောက်ထုတ်ပြန်တဲ့ Doing Business စီးပွားရေးလှုပ်ခြင်းဆိုတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးလုပ်နိုင်ဖို့စီကံသတ်မှတ်ချက်အခြေအနေတွေကိုပထမဆုံးအကြိမ်ဖော်ပြထားပါတယ်။စုဆောင်းရရှိတဲ့အချက်အလက်တွေအရမြန်မာနိုင်ငံဟာစီးပွားရေးဆိုင်ရာသတ်မှတ်ချက်ပိုင်းတိုးတက်လာစေဖို့လက်ခံနိုင်လောက်တဲ့အတိုင်းအတာပြုပြင်ပြောင်းလဲမှုတွေအားထုတ်မှုတွေလုပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်မန်နေဂျာကန်တန်ရှန်ကာကပြောပါတယ်။စီးပွားရေးလုပ်ငန်းတွေထူထောင်ဖို့တိုးတက်ဖို့အတွက်အစိုးရအနေနဲ့ချုပ်ကန့်ထားတာတွေကိုဖယ်ရှားပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်လှုပ်တာတဲ့ဝင်းကျင်မျိုးတွေပို့ပြီးတော့ဖန်တီးနိုင်တယ်လို့လည်းသူကအကြံပြုပါတယ်။စီးပွားရေးလှုပ်ဖို့ကောင်းတဲ့အခြေအနေမျိုးရှိတယ်ဆိုရင်စွန့်ဦးတီထွင်သူတွေရင်းနှီးမြှုပ်နှံသူတွေဘက်ကမြန်မာလူမျိုးတွေအတွက်အလုပ်အကိုင်အခွင့်အလမ်းတွေပို့ပြီးတော့ဖန်တီးပေးနိုင်မယ်လို့လည်း IFC ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Charles Schneider ကအစီရင်ခံစာထဲမှာပြောထားပါတယ်။ကမ္ဘာနိုင်ငံပေါင်း189နိုင်ငံကစီးပွားရေးလုပ်ငန်းတွေစတင်နိုင်လဲပတ်နိုင်တဲ့အခြေအနေ၊နေဆက်ကုန်သွယ်ရေးအခြေအနေ၊အခွန်ဆောင်တဲ့အခြေအနေနဲ့ဒေဝါလီခံတဲ့အခြေအနေတွေကိုအချက်အလက်တွေစုဆောင်းပြီးတော့ကမ္ဘာ့ဘဏ်နဲ့ IFC တို့က Doing Business အစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်။အရှေ့အာရှနဲ့ Pacific ဒေသတွေမှာရှိတဲ့25နိုင်ငံတွေက15နိုင်ငံဟာစီးပွားရေးလုပ်တဲ့နေရာမှာပို့ပြီးတော့လွယ်ကူနိုင်တဲ့စီကံသတ်မှတ်ချက်အနည်းဆုံးတစ်ခုကိုပြီးခဲ့တဲ့နှစ်ထဲမှာအကောင့်ထည့်ဖို့ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွက်ကမ္ဘာပေါ်မှာစီးပွားရေးလုပ်နိုင်ဖို့အကောင်းဆုံးနိုင်ငံဟာစင်ကာပူနိုင်ငံဖြစ်တယ်လို့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာဘဏ္ဍာရေးကော်ပိုရေးရှင်း IFC တို့ကရွေးချယ်ပါတယ်ရှင်။